ယူရိုနဲ့ဆီးရီးယားနိုင်ငံတွေကအဲဆခန်းတွေမှာလူသစ်စုဆောင်တာနဲ့ငွေမဲခွာချတာတွေကိုတာဝန်ယူထားတဲ့အရှိတောင်အာရှဒေသကထင်ရှားတဲ့ IS ခေါင်းဆောင်နှစ်ယောက်ကိုအမေရိကန်ဗန္ဓာယဝန်ကြီးဌာနအာဏာပိုင်တွေကကြာသပတေးနေ့မှာနှက်ခတ်အရေးယူလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားမိုဟာမက်ဘာဂျွန်တန်တိုမိုနဲ့မလေးရှားနိုင်ငံကမိုဟာမက်ဂျဒီတို့ကိုအီရန်နဲ့ဆီးရီးယားနိုင်ငံတွေက IS အဖွဲ့တွေကိုငွေကြေးအရရောလုပ်ငန်းပိုင်းမှာပါအထောက်ပံ့ပေးနေတာရင်းနဲ့စစ်ပွဲတွေမှာလူသစ်စုဆောင်တာတွေလုပ်နိုင်ဖို့အာရှကနေငွေကြေးပေးဖို့တဲ့အတွက်အထူးသတ်မှတ်ထားတဲ့ကမ္ဘာ့ကျန်းဖတ်သမားများစာရင်းမှာထည့်သွင်းလိုက်ပါတယ်။သူတို့နှစ်ယောက်ကိုအဲဒီစာရင်းမှာထည့်လိုက်တဲ့အတွက် ISIS အဖွဲ့တွေကိုအထောက်ပံ့ပေးနေတဲ့သူတွေကိုကြီးကြီးမားမားသတိပေးကြက်ထုတ်လိုက်တာဖြစ်တယ်လို့ဒေတာတွေမှာပါအကြံဖက်ဝါဒကိုတိုက်ဖျက်ဖို့နဲ့အကြံဖက်ဝါဒကိုငွေကြေးထောက်ပံ့နိုင်တဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရရဲ့တန်ဋိဌာန်ကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်မန္တလေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူး John E. Smith ကကြေညာချက်မှာပြောထားပါတယ်သူတို့နှစ်ဦးပါဝင်အမေရိကန်အစိုးရကနှက်ခတ်ပိတ်ဆို့လိုက်တဲ့သူ9ဦးရှိပြီးတော့အဲ့ဒီထဲမှာ ISIS ဘက်ကိုထောက်ခံလို့ပြီးခဲ့တဲ့ကထောင်ချခံရတဲ့ပတင်ကအစ္စလာမ်တရားဟောဆရာအဂျမ်ချောဒရီလည်းပါဝင်ပါတယ်အမေရိကန်မန္တလေးဝန်ကြီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေကအခုလိုတန်ခတ်ပိတ်ဆို့လိုက်တဲ့အတွက်အမေရိကန်ကုမ္ပဏီတွေနဲ့နိုင်ငံသားတွေအနေနဲ့ဒီလူတွေနဲ့စီးပွားရေးမလုပ်ဖို့တားမြစ်လိုက်သလိုအမေရိကန်မှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းသိမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ